台湾ကလေးချောင်းပြိမိနေသူအများစုဆက်ရှိနေတာကိုကဲတင်ဖို့ကြိုးပမ်းနေကြပါတယ်။台湾မှာ25နှစ်အတွင်းအဆိုပါဆုံးကလေးလှုပ်ခဲ့ပြီးတဲ့နောက်အပြည့်စည်တွေချာမှာပြိမိနေခဲ့သူဒါဇင်နဲ့ချီကိုကဲတင်နိုင်ဖို့အတွက်ကဲဆယ်ရဲ့အဖွဲ့တွေဒီနေ့ဆက်ပြီးတော့ကြိုးပမ်းနေကြတာပါ။ဗိုလ်ဒုနဲ့မနက်စောပိုင်းမှာလှုပ်ခဲ့တဲ့ပြင်းအား 9.2 မဂနီကျူရှိတဲ့နောက်ဆက်တွဲကလေးချောင်းနောက်ထပ်လူ10ယောက်ထက်မနည်းသေဆုံးပြီးတထောင်ကျော်ဒဏ်ရာရရှိခဲ့ကြတယ်လို့台湾အာဏာပိုင်တွေကပြောပါတယ်။အဲ့ဒီမှာပဲတောင်ပေါ်ဒေသတစ်ခုဖြစ်တဲ့ဟူအာလီယန်ခရိုင်ကတော့အပြည့်အစည်းနဲ့ထိခိုက်သေးဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။သေဆုံးသူတွေထဲတစ်ယောက်ကတော့ကန်ဆိုတဲ့အသက်33နှစ်အရွယ်အထက်တန်းကျောင်းဆရာမတူဦးဖြစ်ပြီးသူ့ကျောင်းကိုပြန်ကယ်တင်ကြတဲ့သူ့ကျောင်းကိုပြန်ကယ်တင်တဲ့အချိန်မှာစိုက်ပျိုကြပြီးသေဆုံးသွားတာဖြစ်တယ်လို့ထိုင်ဝမ်မီဒီယာတွေကဖော်ပြခဲ့ပါတယ်။ငလင်းကျောင်းဟူအာလီယန်မြို့ကိုသွားတဲ့အဓိကလမ်းတွေတော်များများပျက်စီးသွားခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောထားပါတယ်ခင်ဗျာ။